Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ71 19 25ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမ Thank you ထိုက်ပါ။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုရွေးချယ်ဖို့အတွက်အမေရိကန်ပြည်သူတွေမဲယုံနေမှာမဲပေးနေကြပါပြီ။ဆီးရီးယားနိုင်ငံရက္ကာမြို့အနီးကအစ္စလာမ်ရဲ့အစွန်ရောက်တည်ရဲ့နေရာတွေကိုဆီးရီးယားတပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ဖို့တောင်ကိုရီးယားသမ္မတကသဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမတ်ဤတန်စင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့မှာကျင်းပနေတဲ့အမေရိကန်ရွေးကောက်ပွဲအတွက်သမ္မတလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမေရီယာအောင်ဘလို့မဲဆွဲခဲ့ကြပါသလဲ
။ If we're going to harness our energy and try to overcome our problems, then we got to start talking to each other again.And we have to get good ideas wherever they come from.
Democratic Party သမ္မတလောင်း Hillary Clinton ပြောတော်ရပါရှင်။ပြည်စုံကိုတော့မကြခင်ကြားရမှာပါ။ဒါအပြင်ဒီကနေ့ကျင်းပနေပြီဖြစ်တဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲနေ့မှာမဲပေးနေကြတဲ့အခြေအနေတွေကိုမဲယုံနေမှာကိုရိုင်းသွားရောက်တည်င်းယူနေတဲ့ Marking Pew တွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းတင်ပြတော်မှာဖြစ်တယ်လို့ American ဆန္ဒမဲပေးသူတွေလိုက်နာကြားရမယ့်ဥပဒေသစ်တွေအကြောင်းကိုလည်းတည်င်းတွေပြီးမှကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တည်င်းတွေကိုမတ်တင်ကြီးထိုင်နဲ့မအီတန့်စင်တို့ကပြောပြပေးကြပါအောင်ရှင်။
ဒီကနေ့ကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့ဆန်းသက်မှုဖြစ်တယ်လို့ဒီမိုကရက်သမ္မတလောင်း Hillary Clinton ကပြောပြီး Donald Trump ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့အဖြစ်တနင်္လာနေ့ညသကောင်းကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတွင်မှာအဲ့ဒီလိုပြောခဲ့ကြတာဖြစ်ပါတယ်။ Clinton ကမြောက်ကယ်ရိုလိုင်းနားမှာ Trump ကမီရှိဂန်မှာအသီးသီးမဲဆွယ်စည်းရုံးနေကြချိန်မှာပဲရွေးကောက်ပွဲနေ့မှာလူကိုယ်တိုင်မဲပေးနေကြတာတွေကပထမဆုံးရလဒ်လဲထွက်လာပါတယ်။ New Hampshire ပြည်နယ် Dixville North ဆိုတဲ့မြို့ကလေးကထွက်တဲ့အစောပိုင်းရလဒ်တွေမှာ Clinton က၄မဲရတဲ့အချိန် Trump က၂မဲပဲရထားပါတယ်။ဒီ New Hampshire နဲ့တခြားပြည်နယ်49ခုအပြင် DC ကမဲယုံနေအားလုံးပိတ်သွားတဲ့အချိန်အထိမဲရလဒ်တွေကိုတရားဝင်ကြေညာအောင်မှာတော့မဟုတ်သေးပါဘူး။Washington DC မြို့တော်စံတော်ချိန်ညအင်္ဂါည၈နာရီမှာတော့ American အရှေ့ပိုင်းနဲ့အလဲပိုင်းပြည်နယ်အများစုကမဲယုံနေပိတ်မှာပါ။ဒီပြည်နယ်တွေမှာသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲစုစုပေါင်းအရေးအတွက်938မဲတဲ့ကထက်ဝက်ကျော်အရေးအတွက်ရှိပါတယ်။မြောက်ကယ်ရိုလိုင်းနားမှာပြောတဲ့နောက်ဆုံးမိန့်ခွန်းထဲမှာတော့ Clinton ကညီညွတ်ရေးလေတံနည်းနည်းထည့်ပြောလာပါတယ်။သူ့အတွက်မဲပေးသူမဲမပေးသူအားလုံးရဲ့သမ္မတဖြစ်ချင်ပါတယ်လို့ Clinton ကပြောပါတယ်။ Trump ကတော့သူအနိုင်ရတယ်ဆိုရင်တိုင်းပြည်မှာတကယ့်အပြောင်းလဲဖြစ်လာမယ်။တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သူ့အဆိုအပြင်အကျင့်ပြည့်ချဆတဲ့နိုင်ငံရေးသမားတွေနဲ့ကိုဂျိုးစည်းဘွားရှေ့တန်းတင်သူတွေကိုအလုတ်သမားလူတန်းစားကပြန်ပြီးတုံ့ပြန်နိုင်မယ်လို့မီရှိဂန်မဲဆွယ်စည်းရုံးဖွဲ့အတွင်မှပြောသွားပါတယ်။ဒီကနေ့မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ကလင်တန်ကထရန့်ထက်နှစ်မှတ်သုံးမှတ်အကွာနဲ့ဦးဆောင်နေပါတယ်ရှင်
။ရွေးကောက်ပွဲတွေမှာမဲထဲဖို့ဝင်လေးတက်တဲ့စပိန်စကားပြောလက်တင်နွယ်ဘွားအမေရိကန်တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုတင်မဲထွက်ပေးသူအရေးအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်တခြားအရေးပါတဲ့ပြည်နယ်တွေကမဲရလဒ်တွေကသူတို့ပေါ်တက်ရောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။အရင်တုန်းက Republican အမာခံပြည်နယ်ဖြစ်တဲ့ Arizona ပြည်နယ်မှာတော့မှအခုဆိုရင်စပိန်စကားပြောလက်တင်နွေဘွားမဲဆန္ဒရှင်တွေတိုးပါလာပြီးတော့ရွေးကောက်ပွဲမှာအတော်လေးနေရာယူလာတာကြောင့် Democrat နဲ့ Republican ကြားအကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တစ်ခုဖြစ်ရှုမြင်ခံထားရပါတယ်။Republican သမ္မတလောင်း Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားတဲ့အပေါ်စပိန်စကားပြောလက်တင် American တွေတုံ့ပြန်ကြလိမ့်မယ်လို့လည်းယူဆထားကြပါတယ်။ Mr. Trump က Mexican ရွှေပြောင်းဝင်ရောက်သူတွေဟာမတိန်ကောင်တွေလူသက်သမားတွေလို့ညွှန်းဆိုတုံ့နှုံးခဲ့တာကြောင့်အိပ်ပျော်နေတဲ့ Blue G လို့တင်းစားကြတဲ့များပြားလာတဲ့စပိန်စကားပြောလက်တင်အနွယ်ဘွာအမေရိကန်တွေကိုစွပေးလိုက်လို့ဖြစ်သွားပါတယ်။ဒီကနေ့အဆုံးဖြတ်ပေးမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးရမှာအရေးပါတဲ့ပြည်နယ်တွေမှာအာရှနယ်ပွားအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မဲဆန္ဒရှင်ရဲ့အချက်လက်တွေမှာစန်စစ်လေးလာတဲ့ Catalyst ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့အမေရိကန်ပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်း Hillary Clinton က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဘက် Republican သမ္မတလောင်း Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။ အင်္ဂါနေ့မနေ့အစောပိုင်းမှာ New Hampshire ပြည်နယ် Dayville Hart Location နဲ့ Mills Field မြို့တို့မှာမဲယုံတွေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြီးတဲ့အချိန်မှာတော့မဲယုံတွေပိတ်သွားပြီဖြစ်ပါတယ်။ Dayville မြို့ရဲ့ထောက်ခံမဲထက်ဝက်ကို Mrs. Clinton ရရှိခဲ့ပြီး Mr. Trump ကတော့နှစ်မဲပဲရပါတယ်။မဲဆန္ဒရှင်တဦးဖြစ်တဲ့ Nancy Dale Palmer ကတော့ Clinton ကိုမဲထည့်ခဲ့တယ်လို့ပြောပါတယ်။
I voted for Hillary Clinton. I think she's a strong person. I think she's got the experience to lead our country.
Clinton ကိုမဲထည့်ခဲ့ပါတယ်။သူကခိုင်မာပြတ်သားပြီးနိုင်ငံကိုဥဆောင်ဖို့အတွေ့အကြုံရှိသူလို့ကျွန်မထင်တယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့မှုအပေါ်ဘဝင်မကျသူတွေလည်းရှိပါတယ်။ Peter Johnson ကတော့ဒီအချက်ကြောင့်ပဲ Trump ကိုမဲထည့်ခဲ့တာပါတဲ့ရှင်။
I've had in my career extremely high security clearances and she is
အလုံးမှာဆိုရင်လုံခြုံရေးအရာတင်းတင်းကြပ်ကြပ်ကိုစစ်ဆေးခံထားတာပါ Mrs. Clinton ကတော့လုံခြုံရေးအရာပြင်းပြင်းထန်ထန်ချိုးဖောက်မှုတွေရှိခဲ့တယ်လို့ကျွန်တော်သိပါတယ်ဒါကမဖြစ်သင့်ဘူးလေလို့ပြောခဲ့တာပါပြည်နယ်ငယ်လေးတစ်ခုဖြစ်တဲ့ New Hampshire ပြည်နယ်ဥပဒေအရတော့မဲဆန္ဒရှင်တရားအောက်ရောတဲ့ရက်ွက်တွေမှာညသကောင်ကြော်ရာနဲ့မဲယုံဖွင့်မဲပေးနိုင်ပြီးမဲပေးဖို့စီရင်သွင်းထားသူအလုံးမဲပေးပြီးသွားပြီဒါနဲ့မဲယုံတွေကိုပိတ်ခွင့်ရှိတာဖြစ်ပါတယ
်ရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းကိုအမေရိကန်မဲဆန္ဒရှင်တွေအတွက်ရုရှားရဲ့နောက်ဆုံးတောင်းဆိုချက်အနေနဲ့ခရက်မလင်သမ္မတပြောဆို권ရှိသူဒီမီထရီဘက်စကိုကအမေရိကန်ရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းသာလိုတော့တဲ့အချိန်မှာထုတ်ပြန်ချက်မှာပြောလိုက်ပါတယ်ရုရှားကအမေရိကန်ဒီမိုကရက်တရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တယ်လို့အမေရိကန်အင်ပီယူတော်ကဆွဆွဲခဲ့ပူပါတယ်။ရုရှားလွတ်ဝက်စုံစမ်းထောက်လှမ်းရေးအဖွဲ့ကတဆင့်ရတာလို့အမေရိကန်စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောတယ်။ Clinton ရဲ့အီးမေးလ်တွေကို WikiLeaks စာမျက်နှာမှာထုတ်ဖော်ထားခဲ့ပူပါတယ်။နောက်ပြီးတော့ရုရှားနိုင်ငံပိုင်မီဒီယာတွေကလည်းအမေရိကန်သမ္မတလောင်းတွေမှာတရားကိုပိုသားပေးပြီးတော့နိုင်ငံတွင်းမှာရောပြည်ပမှာရောစီရင်ပေးခဲ့ပူပါတယ်။ဒီတနေ့ထဲမှာပဲရုရှားကအမေရိကန်ရွေးကောက်ပွဲအတွက်အဓိကကြတဲ့နေရာမှာယူထားပေမဲ့လည်းခရက်မလင်ပြောခွင့်ရကတော့ရုရှားကညနေညနေနဲ့ဝင်ဆွတ်ဖို့စိတ်ကူးမရှိဘူးလို့ညင်းဆိုပါတယ်။ဒီအမေရိကန်ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင်အမေရိကန်ဒီမိုကရေစီရဲ့ပျက်စီးခြားစားနေမှုကိုဒီရလမှာပေါ်လွင်စေမယ်လို့လည်းရုရှားကမြင်ပြီးတော့ဒီလိုအခြေအနေအတွက်ကြိုတင်ပြင်ဆင်နေပါတယ်။ရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်မီဒီယာတွေမှာလူရည်သားမကသေးတဲ့လူတွေရဲ့အောက်ကူတွေကရောက်နေတဲ့ဝင်းကျင်တွေတော့ထပြီးတော့ Clinton ကိုမဲပေးမယ်လို့လည်းပြောနေပါတယ်။ရုရှားမှာမဲပေးသလိုမျိုးတရားတမဲမဟုတ်ပဲအချိန်များစွာ Clinton ကိုမဲပေးခြင်းတဲ့သူတွေ Clinton အတွက်ထိန်းချုပ်ခွင့်ကောင်းယူဖို့လွယ်တဲ့ OB ရိုးရင်းနေတဲ့ American ရွေးကောက်ပွဲစနစ်ကြီးဖြစ်တယ်လို့လည်းပြောပါတယ်။ American ပြည်သူတွေက Trump ကိုမဲရစေခြင်းမဲ့လည်း Clinton ကိုထောက်ခံတာများတယ်။ Electoral College ကိုယ်စားလှယ်တွေကြောင့်ပြည်သူဆန္ဒတိမ်မြုပ်သွားနိုင်တဲ့စာရာတွေကိုရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်ရုပ်သံတွေမှာထုတ်လွှင့်တတိပေးနေပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အမေရိကန်ရဲ့လေကြောင်းထောက်ကူမှုစစ်ဖက်အကြံပေးမှုတွေရဲ့အကူအညီတွေနဲ့စီးရီးယားနိုင်ငံရက်ကာမြို့မြောက်ဖက်မှာတနင်္လာနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ကြားမှာပဲအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နေရာအများအပြားကိုခတ်လက်နက်ကင်တွေဥဆောင်တဲ့ Syria တပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ Raqqa မြို့ကိုဖျက်တောက်ရေးမှာခတ်လက်နက်ကင်တွေအများစုပါတဲ့ Syria Democratic တပ်ဖွဲ့ SDF အပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကမိခိုအားထားနေတာပါ။ဒါပေမဲ့လည်းမြို့ကိုသိမ်းဖို့ဘသူတွေကတိုက်မှာလဲ IS တွေကိုတိုက်ထုတ်ပြီးတဲ့နောက်မြို့ကိုဘသူတွေကထိန်းထားမှာလဲဆိုတဲ့မေးခွန်းတွေကတော့ရှိနေသေးပါ။ SDF ထဲကအဓိကအဖွဲ့ဖြစ်တဲ့လူမှုကာကွယ်ရေးတပ်ဖွဲ့လို့သိကြတဲ့ Syria ခတ်လက်နက်ကင်အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖက်အဖြစ်တူရကီကသတ်မှတ်ထားတာပါ။တူရကီနိုင်ငံတောင်ပိုင်းမှာကိုပိုင်အုပ်ချုပ်권ရဖို့အတွက်အစိုးရတပ်တွေတိုက်နေတဲ့နောက်ထပ်ခတ်လက်နက်ကင်အဖွဲ့နဲ့ SDF ထဲကဒီအဖွဲ့ဆက်ဆက်တယ်လို့တူရကီအစိုးရကယူဆတာပါ။ရကာမြို့ကိုပြန်သိမ်းနိုင်ဖို့ခတ်ဥဆောင်တဲ့ SDF ဘက်ကဥမဆောင်ပဲတူရကီကြောထောင်နောက်ခံပေးထားတဲ့တပ်ဖွဲ့တွေကဥဆောင်ရမယ်လို့တူရကီတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားတာဖြစ်ပါတယ်
။ Even နိုင်ငံမိုးဆူးမြို့မြောက်ပိုင်းကအစ္စလာမစ်အစိုးရ IS တွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကခေါင်းပြတ်နေတဲ့ရုံလောင်းတရာလောက်ကိုအစုလိုက်အပြုံလိုက်တွေ့ရှိရတယ်လို့ Iraq အာဏာပိုင်တို့ကပြောပါတယ်။ ကတ်နဲ့အနောက်နိုင်ငံတွေကသတင်းတောက်တွေရဲ့မနေ့တင်းလာနေကနဦးအစိုးရဆိုရင်တေဆုံသူရုပ်လောင်းတွေဟာရဲသားတွေဖြစ်မယ်လို့ယူဆရတဲ့အကြောင်းပါမော်ဆူးမြို့လေရဲ့တောင်ဘက်15ကီလိုမီတာအကွာလောက်မှာရှိတဲ့ဟာမန်အာလီမြို့ပြင်ကစိုက်ပျိုးရေးတင်းနှန်းကြောင်းတစ်ခုမှာရုပ်လောင်းတွေကိုတွေ့တာဖြစ်တယ်လို့အီရက်ပြည်ထောင်စုရဲ့ဌာနပြောခွင့်ရကဆိုပါတယ်ရုံလောင်းတွေကိုဘသူဘဲဝါဖြစ်တဲ့ဆိုတာကိုဖော်ထုတ်ဖို့နဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကိုတာဝန်ပေးထားတယ်လို့ရဲကပြောပါတယ်။မော်ဆူးမြို့နဲ့အနီးအနားမြို့တွေရွာတွေကိုအစ္စလာမစ်အစွန်းရောက် IS တို့ကနှစ်နှစ်ကြာထိန်းချုပ်ထားခဲ့တာပါ။အခုမော်ဆူးမြို့ထိုးစစ်တွေအတွင်းကနေထွက်ပြေးလာကြတဲ့ရဲသားတွေကလည်းအစိုးရတွေကအစုလိုက်ပြုံးလိုက်တပ်ဖြတ်နေတယ်လို့ပြောနေကြပါတယ်။မော်ဆူးမြို့အပေါ်ထိုးစစ်တွေကိုတော့အော်တိုဘာလ18ရက်နေ့မှာစတင်ခဲ့တာဖြစ်ပြီးတော့အီရက်တပ်ဖွဲ့တွေရှီယာပြည်သူစစ်တွေဆူနီအာရက်လူမျိုးစုတွေအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပူးပေါင်းတိုက်ခိုက်နေတာဖြစ်ပါတယ်
။တောင်ကိုရီးယားဝန်ကြီးချုပ်အစ်ကိုလွှတ်တော်ကရွေးချယ်ဖို့သဘောတူမယ်လို့နိုင်ငံရေးအချက်အတဲစိုက်နေတဲ့တောင်ကိုရီးယားသမ္မတပတ်ကန်ဟေးကပြောပါတယ်။ကြီးထွားလာနေတဲ့နိုင်ငံရေးအရှုပ်တော်ပုံကနေကြော်လွန်နိုင်မှုစူးစမ်းနေရတာနဲ့အမျှဒါဟာနိုင်ငံရေးအရာအဓိကအလျှော့ပေးမှုတစ်ခုဖြစ်ပါတယ်။အတိုက်ခံထိန်းချုပ်ထားတဲ့တောင်ကိုရီးယားလွှတ်တော်ဥက္ကဋ္ဌနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသမ္မတကဒီလိုကြေညာတာပါ။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ခံထားဖို့သဘောတူရုံသာမကအဲ့ဒီဝန်ကြီးချုပ်တစ်ကအစိုးရအဖွဲ့ကိုထိန်းချုပ်လုပ်ကိုင်နိုင်ဖို့လဲသမ္မတကသဘောတူလိုက်ပါတယ်
။ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကိုစ်ကိုနိုင်ငံသူရဲကောင်းဗိမာန်မှာဂူသွင်းတကြိုးနိုင်တယ်လို့ဖိလစ်ပိုင်တရားလွှတ်တော်ချုပ်ကဒီကနေ့မှာဆုံးဖြတ်လိုက်ပါတယ်။ဒီလိုဂူသွင်းတကြိုးတာကိုတားမြစ်ထားတဲ့ဥပဒေမရှိဘူးလို့တရားရုံးပြောခွင့်ရကသတင်းထုတ်တွေကိုပြောပါတယ်။မာကိုစ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနောက်ပိုင်းကနေ1986ခုအစောပိုင်းထိအုပ်ချုပ်ခဲ့တာပါ။သူရဲ့နှစ်20ကြာအုပ်ချုပ်မှုတတန်းအတွင်းမှာအကျင့်ပြတ်ချစားတာတွေအတိုက်ခံတွေကိုနှိမ်နှင်းနဲ့လူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပါတယ်။1986ခုနှစ်မှာမတမာမှုတွေအကြီးအကျယ်ရှိခဲ့တဲ့သမရရွေးကောက်ပွဲအပြီးစနပြကန့်ကွက်မှုတွေပေါ်လာပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလမှာတော့မာကုစ်နဲ့သူ့မိသားစုဟာအမေရိကန်ကိုထွက်ပြေးသွားရပါတယ်။မာကုစ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့အီမဲလ်ဇာတို့ဟာအစိုးရဘဏ္ဍာငွေဒေါ်လာဘီလီယံပေါင်းများစွာကိုတိုင်းပြည်ပြင်ပကိုခိုးထုတ်ခဲ့တယ်ဆိုပြီးဆွဆွဲခံခဲ့ရတာပါ။မာကုစ်ဟာ1989ခုနှစ်မှာဟာဝိုင်ယီမှာကွယ်လွန်သွားခဲ့ပါတယ်။အဲ့ဒီအချိန်သမရကိုရာဇွန်အကွီနိုဦးဆောင်တဲ့အစိုးရကကနဦးမှာမာကုစ်ရဲ့လေဝန်လောင်းကိုဖိလစ်ပိုင်ကိုပြန်သည်လာခွင့်မပြုခဲ့ပါဘူး။ဒါပေမဲ့1993ခုနှစ်မှာသူ့မိသားစုကမာကုစ်ရဲ့ဇာတိမျိုးဖြစ်တဲ့ဘာတက်ကိုသူ့ရုပ်လောင်းကိုပြန်သည်သွားခဲ့ပါတယ
်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တငီထိုင်းနဲ့မအီတန်စင်တို့ကကြီးညာပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။သောတာရှင်များရှင်ဒီကနေ့ဟာဆိုရင် American ပြည်ထောင်စုရဲ့သမရရွေးကောက်ပွဲနေ့ဖြစ်ပါတယ်။မဲဆွယ်စည်းရုံးပွဲအတွင်းသမရလောင်ဦးတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်ထိုးနှက်ခဲ့ကြသလိုပဲဒီရွေးကောက်ပွဲကိုကမ္ဘာတစ်ဝန်းလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။ Democratic သမရလောင်ဖြစ်တဲ့ Hillary Clinton ဟာသမရဟောင်းကတော်တယောက်ဖြစ်တယ်လို့အထက်လွှတ်တော်အမတ်တော်မကအိုဘားမားအစိုးရလက်ထက်မှာပါနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်ပါတယ်။ Donald Trump ကတော့အင်ချမ်းမြေတန်းကျွယ်တဲ့သူဖြစ်ပြီးနိုင်ငံရေးအတွေ့အကြုံမရှိပါဘူး။အငင်းပွားစရာကိစ္စတွေကြောင့်သမရလောင်နှစ်ဦးစလုံးတိတ်ကိုလူကြိုက်နေတယ်လို့ဆိုပါတယ်။လူလူသဘောထားစစ်တမ်းတွေရမဲဆန္ဒနဲ့အတော်များများမှာသမရလောင်နှစ်ဦးတို့သူမသားကိုမသားဖြစ်နေကြပါကြတာပါ။ဒီကနေ့မှာတော့ American အရှိတ်ချန်ပီယံတွေမှစပြီးတော့မဲပေးနေကြပါပြီ။ Virginia မှာရှိတဲ့မဲယုံကိုရောက်နေတဲ့ VOA သတင်းထောက်အမခင်ဖြူတွေကိုကိုသားညုံကတိုက်ရိုက်ဆက်သွယ်မေးမြန်းပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်ခင်ဗျာအခုဒီ Virginia ပြည်နယ် Boston ဘ ഹു စာကြည့်တိုက်ဒီမဲယုံမှာကျွန်တော်တို့ view သတင်းတော့မခင်ဖြူတွေရောက်နေပါပြီ Virginia မဲယုံတွေကတော့မနေ့6နိုင်ကစပြီးတော့ဖွင့်တာပါမခင်ဖြူတွေကြားလားမသိဘူးခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ရှင်ကိုသား
မခင်ဖြူတွေအခုမဲယုံတွေက Virginia မှာ6နိုင်စဖွင့်နေအခုမဲယုံတွေဖွင့်ပြီဆိုပြီးတော့မဲယုံတွေစပြီးတော့ဖွင့်နေမြင်ကွင်းလေးပြောပါအောင်ဗျာ
ဟုတ်ကဲ့ရှင်ကျွန်တော်ကတော့ဒီအခုမနေ့ဒီ6နိုင်မှာမဲယုံစဖွင့်ပြီးတော့တိတ်မကြခဲ့လေးပါပဲကျွန်မရောက်တာပေါ့နော်ကျွန်မရောက်တဲ့အချိန်မှာဟိုပဲဟိုတန်းစီနေတဲ့လူက300လောက်ရှိပါတယ်အခုဆိုရင်တော့ရထွက်လာတဲ့လူတော်ဆိုရင်တော့ထောင်တန်းတော့မကတော့ဘူးလို့ကျွန်မထင်တယ်တော်တော်များများဟိုမဲပေးတာသွားတာလည်းအကျန်မြန်ပါတယ်ရှင့်မြန်နေဆိုတာဆောက်ရတဲ့လူတွေလည်းဟိုမြန်မြန်သွားတယ်အတွင်းမှာဆိုလို့ရှိရင်လည်းသူချောချောမောမောမဲပေးခွင့်ရခဲ့တယ်ဆိုတာကိုသူပြန်ပြောပြတယ်ကျွန်မကိုဆိုတော့ဟိုဒီမဲပေးတဲ့လူတွေကလည်းတော်တော်လေးကိုများမဲ့သဘောပါရှိပါတယ်ဒီမဲယုံမှာစောင့်တဲ့ဟိုဝန်ထမ်းတွေအားစကျွန်မမေးမြန်းကြည့်တဲ့အခါမှာလည်းသူတို့ဒီပုံတထမ်းတော့ပေါ့နော်ဒီမဲလာပေးတဲ့မဲထွက်ပြီးတော့လာပေးတဲ့ဦးကြီးကဟို တတိတာတာကိုများတယ်ဆိုတာကိုသူတို့ပြောကြပါတယ်ရှင့်ဆိုတော့အခုမြင်ရတဲ့မြင်ကွင်းကတော့မဲလာပြီးတဲ့အတန်းဆိုလို့ရှိရင်သူကဟိုတမိုင်မီးပါလောက်တောင်ရှိမယ်ထင်ပါတယ်လူတွေကဟိုအတန်းလိုက်ကြီးစောင့်နေကြတာပေါ့နော်ဆိုတော့အထဲမှာတော့လွယ်လွယ်ကူကူလေးလေးဆန်လေးတည်ပြီးတော့ပြန်ထွက်လာတယ်လို့လည်းပြောကြတယ်အခြေအနေကတော့အားလုံးအေးအေးချမ်းချမ်းပါပဲရှင့်
ဟုတ်ကဲ့မဲပေးပြီးတဲ့လူတွေကစကားပြောပစ်လားစကားပြောလို့ရလားအခြေအနေဘယ်လိုရှိလဲမဲပေးရတာသူ
တို့မှာဟုတ်ကဲ့ကျွန်တော်ကဒီမဲကြောင်ကနေပြန်ထွက်လာတဲ့လူတွေတော်တော်များများကိုကျွန်မလက်လက်မိကြတာအကုန်လုံးကိုကျွန်မလိုက်ပေးပါတယ်ကျွန်တော်ဟိုအယောက်20လောက်တောင်ရှိမယ်ထင်တယ်ကျွန်မစကားပြောကြည့်တဲ့သူတွေအားလုံးတော်တော်များများကတော့အခုဒီမှာတွေ့နေရတာကတော့ဟိုဒီဘက်ကတဲ့ပါတီကိုမဲပေးမဲ့လူများပါတယ်တတိပုဂ္ဂလပဲပေးတဲ့လူလည်းရှိတယ်ဒါပေမဲ့လူအများစုကတော့ဟိုကျွန်မနဲ့စကားပြောပြတဲ့လူအများစုဆိုလို့ရှိရင်ကတော့သူတို့ကတော့ဒီ Hillary Clinton ပဲသူတို့ကပို့ပြီးတော့ဒါဟိုဟို Trump တက်စာရဲ့အတွေ့အကြုံအဖြစ်ပို့ပြီးတော့ကောင်းဟိုရှိတဲ့သူတရားပေါ့နော်တမန်တော်ဖြစ်ဖို့အရေးချင်းနဲ့ပို့ပြီးတော့ပြည်ပြည်တဲ့သူတရားလို့သူတို့ယုံကြည်တဲ့အတွက်ဆောင်မလို့သူတို့ကတော့ဟို Clinton ပဲမဲပေးမယ်ဆိုပြီးတော့ကျွန်မမေးခဲ့တဲ့လူတော်တော်များများအများစုကတော့ကလေးကဘယ်မဲပေးမယ်လို့ပြောကြပါရဲ့ရှင့်
ဟုတ်ကဲ့မဲပေးတဲ့လူတွေရဲ့အခုဒီမဲရွေးကောက်ပွဲဒီနေ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့ရဲ့စိတ်ခံစားမှုစိတ်လှုပ်ရှားမှုဘယ်လိုများတွေ့ရလဲခင်ဗျာ
သူတို့ကတော့တော်တော်လေးကိုဟိုဟိုစိတ်ပုတ်ပုတ်ပါပါပဲတော်တော်လေးကျွန်တော်စကားပြောပြတဲ့လူတွေရဲ့အပြောအရဆိုလို့ရှင်တော့သူတို့ကတော့သူတို့ချိန်တတ်တယ်ပေါ့နော်ဟိုမဲပေးရတာလဲအားလုံး smooth သူတို့ပြောတာချွတ်ချွတ်မော့မော့ပဲအထက်မှာဝန်ထမ်းတွေကလည်းပြိပြီးတော့ဟို professional လေးလေးဆက်ဆက်သူတို့ဟိုထိထိရောက်ရောက်နဲ့ဒီမဲပေးနိုင်အောင်သူတို့အားလုံးကူညီပေးတယ်ဒီစောင့်နေတဲ့ကာလတစ်လျှောက်မှာလည်းအားလုံးဘာမှဟိုချောချောမောမောပဲပေါ့နော်တကယ်တမ်းဆိုလို့ရှိရင်ဒီဟိုပြည်နယ်အုပ်စုပေါ့ဗာဂျီးနီးယားတို့နယူးယောက်ပြည်နယ်တို့အပါအဝင်ပြည်နယ်တွေမှာဒီမဲပေးရက်နေ့ဒါမှမဟုတ်မဲပေးရက်ရက်မတိုင်ခင်မှာဒီအကျန်းထမှုတချို့ချစ်ဆိုင်တွေရှိတယ်ဆိုရဲချင်းချမှုတွေရှိထားခဲ့တာ ਉਹ ဆိုတော့ဒါပေမဲ့လည်းတကယ်တမ်းမဲပေးရက်အချိန်မှာတော့အားလုံးကဟိုဘာမှအခက်ခဲမရှိအတွင်းမှာလည်းဝန်ထမ်းတွေအကုန်လုံးကပေးပေးချာချာကိုဂရုစိုက်ပြီးတော့အားလုံးလိုက်လုပ်ပေးတယ်စောင့်နေရတဲ့အချိန်မှာလည်းသူတို့ဟာဒီလူများတဲ့အတွက်ကြောင့်တန်းစီရတဲ့အတွက်ကြောင့်မလို့အချိန်တိုင်းတာတခုပေးရတာကလွဲလို့ရှိရင်သူတို့အားလုံးကိုဒီချောချောမောမောပဲမဲပေးနိုင်ခဲ့ရဲ့သူတို့အားရတယ်ချိန်တတ်တယ်ဝမ်းသာတယ်ဆိုတာမျိုးတကယ်ကိုဒီအခက်တန်းကအရေးကြီးလို့သူတို့မဲလာပြီးရဲ့ဆိုတဲ့ဟာမျိုးကျွန်တော်ပြောကြပါတယ်ရှင့်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခုနကမက်ခင်ဖြူတွေပြောသွားတဲ့ထက်မှာလုံချုံရေးအခြေအနေပေါ့ဗာဂျီးနီးယားကလည်းချင်းချောက်ခံရတဲ့ပြည်နယ်တစ်ခုမှာပါပါတယ်အဲ့တော့ဒီမဲယုံနေတဲ့လုံချုံရေးနဲ့ပတ်သက်ကိုလို့ဘယ်လိုများတွေ့ရပါလဲခင်ဗ
ျဒီမှာဒီနေ့အထူးထူးခြားခြားကတော့လေဒီမှာဒီလုံချုံရေးကိုလာပြီးတော့တင်းကျပ်ထားတဲ့ပုံစံမျိုးဘာမှမမြင်ရဘူးရှင့်ဒီကျွန်မအခုကျွန်တော်စပြီးတော့ဒီပတ်ဝန်းကျင်ပေါ့နော်မဲယုံပတ်ဝန်းကျင်ကိုသွားဆရောက်လာခရေကြီးတော့ဟိုပတ်ဝန်းကျင်အလီဒါလောက်မှာရဲကားတချို့ရှိရရထားတာရှိရဒါပေမဲ့ဒီမဲပေးနေတဲ့စာကြီးတိုင်းအတွဲထဲမှာလည်းဟိုအဲ့လိုလုံချုံရေးကိုအထူးတင်းကျပ်ထားတယ်ဆိုတဲ့ပုံစံမျိုးဘာမှမမြင်ရဘူးရှင့်အားလုံးကအေးအေးချမ်းချမ်းပဲလူတွေကလည်းဒီချေချောက်ခတ်ထားတယ်ဆိုတာတော့မသိတဲ့သူတွေတော့ရှိပါတယ်သူတို့မသိဘူးပေါ့နော်ဟိုဟိုဒီလိုပဲအေးအေးချမ်းချမ်းပဲဒါသူတို့ဟိုပုံမှန်အတိုင်းပဲမဲပေးလို့ရတယ်အားလုံးကလည်းအစ်စ်တည်ရပေါ့
ဆိ
ုတော့လုံချုံရေးအရာထူးခြားတင်းကျပ်တဲ့ပုံစံဘာမှမမြင်ရဘ
ူးဟုတ်ကဲ့မကင်ဖြူတွေကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဒုတိယညပိုင်းအစီအစဉ်ကြမှာကျွန်တော်တို့ထပ်ပြီးတော့ထူးခြားချက်လေးတွေထပ်ပြီးတော့ပြောပြပြီးပါဦ
းဟုတ်ကဲ့ပါရှင့်ကျေးဇူးပါခင်ဗျာ
ဒီကနေ့စပြီးမဲပေးနေကြတဲ့အခြေအနေတွေကိုသွားရောက်သတင်းယူနေတဲ့မခင်ဖြူတွေကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်ရွေးကောက်ပွဲကမဲပေးသူတွေလိုက်နာရမယ့်ဥပဒေအကြောင်းသက်သေသင်ပြပါောင်းမယ်အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်ပေါင်း30ကျော်မှမဲဆန္ဒရှင်တွေမဲမပေးခင်အစိုးရကအတိအမှတ်ပြုထုတ်ပေးထားတဲ့မတ်ပုံတင်ကတ်တစ်ခုပြရမယ်ဆိုတော့ဆန္ဒမဲပေးခြင်းဆိုင်ရာဥပဒေတွေအရလူတွေစပြီးတော့မဲပေးနေကြပါပြီဒီဥပဒေတွေရဲ့တမိုင်းကြောင်းနဲ့အငင်းပွားဖွဲ့ရာကိစ္စတွေကတော့မဲဆန္ဒရှင်တွေကိုဝိုင်းရံနေတဲ့အကြောင်းမြောက်ကယ်ရိုလိုင်းနာပြည်နယ် Greensboro မြို့ကနေ VOA သတင်းထောက် Chris Simpkins ရဲ့သတင်းပေးပို့ချက်ကိုမတ်ခွာညိုကပြောပြထားပါတယ်ရှင်
အမေရိကန်ရဲ့ပြည်နယ်30မှာစန္ဒာမဲမပေးခင်မှတ်ပုံတင်ပြဖို့လိုအပ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရပြီးချိန်ကစလို့အခုလိုစန္ဒာမဲပေးဖို့မှတ်ပုံတင်ကပ်ပြရတဲ့ပြဋ္ဌာန်းချက်ထုတ်ပြန်ထားခဲ့တာပါ။မြောက်ကယ်ရိုလိုင်းနာလိုပြည်နယ်တွေမှာတော့2013ခုနှစ်ကတည်းကမဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုတိတိကျကျပြဋ္ဌာန်းထားခဲ့ပေမဲ့ဒီဥပဒေဟာအာဖရိကန်အမေရိကန်လူမျိုးတွေကိုခွဲခြားဆက်ဆံမှုဖြစ်တဲ့ဆိုပြီးတရားရုံးတစ်ခုကပယ်ဖျက်ခဲ့ပါတယ်။တချို့လူမဲဆန္ဒရှင်တွေကတော့ဒီဥပဒေမှာလူမျိုးရေးခွဲခြားဖို့ရည်ရွယ်ချက်တည်ရှိတယ်လို့ဆိုပါတယ်
။ပြည်သူတွေကိုကိုယ်စိတ်ကြိုက်ရွေးချယ်မဲပေးခွင့်ကိုပေးလိုက်ပါလားဗျာ။
ဒါပေမဲ့လိလာတွေ့ရှိချက်တွေအရမဲဆန္ဒရှင်မှတ်ပုံတင်ဥပဒေပြဋ္ဌာန်းချက်10နှစ်သက်တမ်းရှိနေတဲ့ဂျော်ဂျီးယားပြည်နယ်မှာမဲပေးမှုကိုဖိနှိပ်ထားတယ်ဆိုတာမရှိသလောက်ပဲလို့နိုင်ငံရေးသုတေသီတဦးဖြစ်တဲ့ Andra Gillespie ကပြောပါတယ
်။ One of the ironies of the voter identification law here in Georgia is that it has not
ဂျော်ဂျီးယားကလူမဲဆန္ဒရှင်တွေအတွက်ကတော့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကတခြားပြည်နယ်တွေနဲ့ပြောင်းပြန်ပါပဲ။ဒီဥပဒေပြဋ္ဌာန်းလိုက်ကြတဲ့ကဂျော်ဂျီးယားပြည်နယ်မှာ African American မဲဆန္ဒရှင်တွေပိုတော့မှများလာပါသေးတယ
်မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုထောက်ခံသူတွေကတော့အကြီးအကျယ်မဲခိုးမဲလိမ်နေတာတွေကိုရပ်တန့်ဖို့ရည်ရွယ်တာဖြစ်ကြောင်းပြောကြပါတယ် နိုင်ငံရေးအကဲခတ်တွေကတော့အကြီးကျယ်မဲလိမ်မဲခိုးတယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်ဆိုတာတက်တဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့ပြောပါတယ်။မက်ဆန်နာရှင်စကော့ဟာရက်ကလည်းမဲခိုးတဲ့သူဟာလူမိုက်ပဲလို့ပြောပါတယ
်။ And what's the payoff for it if I go and try to pretend I'm somebody else?
ဒီလိုကျွန်တော်ကတခြားတယောက်အနေနဲ့မဲလိမ်ပေးတယ်ပဲထားပါတော့ဒီမဲတပြားနဲ့နှစ်ပေါင်းများစွာထောင်ကြရမှာနဲ့မတန်ပါဘူး။ဘာကြောင့် DNA ကိုထည့်မတွေ့ဖက်နဲ့စွန့်စွန့်ဆဆလိုးရမှာလဲဗျာ
။မြောက်ကယ်ရိုလိုင်းနာကနိုင်ငံရေးသိပ္ပံပါမောက်ခါChas Presby ကတော့မဲခိုးတာကပြဿနာမဟုတ်ဘူးလို့ဆိုပါတယ
် There's different kinds of voter fraud. The one that almost never occurs is
မဲလိမ်မဲခိုးတဲ့နည်းတွေကအမျိုးပေါင်းများစွာရှိပါတယ်ဒါပေမဲ့လူတွေကလူကိုယ်တိုင်ရောက်လာပြီးတခြားလူအဖြစ်မဲပေးတာမျိုးကတော့တခါမှကိုမဖြစ်တော့ပါပဲ
တကယ်လို့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေဟာမဲပေးသူတွေအနေနဲ့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေလိုလက်တီနိုလို့ခေါ်တဲ့တောင်အမေရိကတိုက်သားတွေလိုလူနည်းစုတွေအတွက်အပြတ်သဘောဆောင်နေသလားဆိုတာကိုတော့စောင့်ကြည့်နေမှာဖြစ်တဲ့အကြောင်းနိုင်ငံရေးအကဲခတ်တွေကပြောနေကြပါရဲ့ရှင်
။မဲဆန္ဒရှင်တွေလိုက်နာရမယ့်ဥပဒေတွေအကြောင်းမှတ်ခွန်ညိုကတင်ပြသွားတော့ပါရှင်။အခုတော့အမေရိကန်သမရလောင်းတွေနောက်ဆုံးဘလို့မဲဆွဲခဲ့ကြသလဲဆိုတာတင်ပြပါဦးမယ်။အမေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာတဘောရအကွဲပြားဆုံးနဲ့တစ်ဖက်စွန်အယောက်ဆုံးဖြစ်ကောင်းဖြစ်နိုင်တဲ့ရွေးကောက်ပွဲတရက်ကိုဒီကနေ့ကျင်းပနေပါရယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာပြည်내အတော်များများမှာမနေ့တနင်္လာနေ့ကအပြေးအလွှာမဲဆွဲစည်းရုံးခဲ့ကြပါရယ်လူမှုထင်မြင်ချက်စစ်တမ်းတွေအရနိုင်ငံတော်ဝန်လုံးမှာရောအကျိတ်နဲ့ရှင်းပြရမယ့်အက်ခရာကြတဲ့ပြည်내အတော်များများမှာပါဟီလာရီကလင်တန်ကပုံမှန်အနေအထားနဲ့နည်းနည်းသားနေတာကိုတွေ့ရပါရယ်ဒါပေမဲ့ဒီကနေ့အင်္ဂါနေ့မဲပေးပြီးရလက်ကသာအဆုံးဖြတ်ပေးမှာဖြစ်ပါရယ်သမရလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမဲရရအောင်ဘလို့မဲဆွဲခဲ့ကြတယ်လဲဆိုတာကို VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားပါရယ်ရှာဖောင်းကပြောပြထားပါရယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမဲ့သမရအတွက်ရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီသမရလောင်းဟီလာရီကလင်တန်ကသူမရဲ့နောက်ဆုံးမဲဆွဲစည်းရုံးပွဲတွေကိုလှုပ်ဆောင်နေတာပါတဘောရာကွဲလွဲမှုတွေနဲ့အတူအချိန်ကာလအကြာကြီးလှုပ်လာခဲ့ရတဲ့မဲဆွယ်စည်းရုံးပွဲတွေရွေးကောက်ပွဲမတိုင်ခင်တရက်မှာတော့ Mrs. Clinton ကပိုးပြီးတက်တက်ကြွကြွဖြစ်စေတဲ့စကားတွေကိုပြောဆိုနေပါဗျ။
Anger is not a plan, my friends.
အမြင့်ဒေါသဆိုတာအစီအစဉ်ထဲမှာမပါပါဘူးမိတ်ဆွေတို့။ပြဿနာတွေကိုစူးစမ်းပြီးကြော်လွှားခြင်းနဲ့ကျမတို့ရဲ့ခွန်အားတွေကိုပိုပြီးကြည့်လိုက်အောင်လုပ်ချင်တယ်ဆိုရင်တော့ကျမတို့တယောက်နဲ့တယောက်စကားပြန်ပြီးပြောကြရမယ်။ကောင်းမွန်တဲ့အကြံဉာဏ်တွေကိုဘယ်ကနေပဲဖြစ်ဖြစ်ကျမတို့ယူကြရမှာပါပဲရှင်။
Mrs. Clinton ဟာသူမနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email အသုံးပြုခဲ့တာနဲ့ပတ်သက်ပြီးဒုတိယအကြိမ်စစ်ဆေးရမှာတန်တရားဖြစ်စရာအထောက်အထားမတွေ့ရကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားပြီးတနင်္ဂနွေနေ့မှာတော့ထောက်ခံမှုတွေပြန်ပြီးရရှိလာခဲ့ပါတယ်။သမ္မတ Obama အပါအဝင်နောက်ဆုံးမဲဆွယ်စည်းရုံးပွဲတွေအတွင်းမှာ Mrs. Clinton အကူအညီတွေအများကြီးရရှိခဲ့ပါတယ်။ Michigan ပြည်နယ်လူမှုစုဝေးပွဲအတွင်းသမ္မတ Obama ကအခုလိုပြောပါတယ်
။ God bless
Michigan ပြည်ထောင်စုကိုဖျားသခင်ကောင်းကြီးပေးပါစေ။မဲသွားပေးကြအောင
် Republican Party သမ္မတလောင်း Donald Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးပွဲကို Florida ပြည်နယ်မှာစတင်ခဲ့ပါဗျ။ FBI နဲ့ Mrs. Clinton တို့ရဲ့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကို Mr. Trump ကသူ့ရဲ့ကိုဂျိုးအတွက်စူးစမ်းအသုံးချခဲ့ပါဗျ။သူကအခုလိုပြောပါဗျ
။ Hillary Clinton is being protected.
သမာသမတ်မရှိတဲ့စနစ်က Hillary Clinton ကိုအကာအကွယ်ပေးနေတယ်။မနေ့ကမဲပုံးတဲ့ကိုအမှန်တရားတွေယူဆောင်လာဖို့က American ပြည်သူတွေပေါ်မူတည်ပါဗျ။ဒါဟာဖြစ်လာမယ့်အရာဖြစ်ပါတယ်။
Mr. Trump ဟာသူ့ရဲ့သမီး Ivanka Zee ကနေလဲအခုအညီတွေရရှိခဲ့ပါတယ်။ Pennsylvania ပြည်နယ်မှာမဲဆွဲစည်းရုံးခဲ့တဲ့ Ivanka Trump ကအခုလိုပြောပါဗျ။
My father is very forthright.
Trump ဟာဒေရိုးသမားကြီးပါ။သူဘယ်ဘက်မှာယက်တည်တယ်ဆိုတာကိုရှင်တို့သိမှာပါ
။ရလာတွေကတော့မဲလာပေးတဲ့သူတွေအပေါ်မှာမှူတည်တယ်လို့ Republican နီးဗျူဟာမူ Matt Gaumont ကပြောပါတယ်။
You need to remind people why the other one is a worse choice than you are.
ခင်ဗျားရွေးချယ်ထားတာတက်ကိုတခြားတယောက်ကဘာကြောင့်ပိုဆိုးရဲဆိုတာလူတွေကိုသတိပေးနေဖို့လိုပါတယ်။ဒါဟာစိတ်ထဲမှာမသတိစရာကောင်းတဲ့အဖြစ်မျိုးခံစားကြရမှာဖြစ်ပါတယ်။ဘာဖြစ်လို့များဒီလိုမျိုးမဲဆွယ်စည်းရုံးနေကြတာပါလဲလို့လည်းမတွေးကျင်ကြပါဘူး။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲဒီလိုမျိုးအဆုံးသတ်မဲ့ပုံပါပဲဗျာ
။ဘသူပဲအနိုင်ရအနိုင်ရစီလုံးညှိညွတ်တဲ့အတိုင်းပြည်ဖြစ်အောင်စ조사လှုပ်ဆောင်ရမှာတော့နောက်တက်လာမဲ့သမရအဖို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ American Tech ကသူကသမိုင်းပညာရှင် Alan Lichtman ကပြောပါတယ်
။ Assuming it's Donald Trump, he's got to wait him.
Donald Trump သမရဖြစ်တယ်ဆိုပါစို့သူ့ရဲ့စကားပြောဆိုအမှုကျင့်တွေကိုပြင်ရမှာပါ။သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုထိုးနှက်ပြောဆိုခြင်းတလို့ပြောလို့လည်းမရပါဘူး။
ဒါပေမဲ့ Mrs. Clinton ရဲ့အောင်မြင်မှုဟာလည်းသူမရဲ့နိုင်ငံရေးကျွမ်းကျင်မှုပေါ်ဆန္ဒမှုတစ်ခုဖြစ်စေမယ်လို့ Lynchman ကပြောပါတယ်
။ She is going to have to
Hillary Clinton ဟာအ ਨੇ ဆုံးတော့သူ့ရဲ့အတိုက်ခံ Republican တွေကိုဆွဲဆောင်မှုရှိစေမယ့်အစီအစဉ်တွေမူဝါဒတွေကိုချမှတ်ရမှာပါ
။ပြည်내အတော်များများရဲ့ကြိုတင်မဲပေးမှုတွေမှာ Democratic ဘက်ကအားကောင်းမှုတွေရှိနေတာကိုတွေ့ရပါတယ်။ ဒါပေမဲ့လည်းဒီကနေ့အင်္ဂါနေ့မဲပေးပွဲမှာထရမ့်ကိုထောက်ခံသူတွေကသူတို့အလုံးအရင်မဲပေးဖို့ရှိတယ်လို့ပြောနေပါတယ်ရှင်
သမရာလောင်းတို့တို့နောက်ဆုံးဘလို့အကျိအနေမဲဆွဲခဲ့ကြသလဲဆိုတာကိုရှာဖောင်းတင်ပြသွားတော့ပါခုတော့ဒီကနေ့ည9:00တိုင်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘရရှ်မြပြအခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမရာရွေးကောက်ပွဲနေ့ဖြစ်ပါတယ်နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်တော်စုရဲ့သမရအပြောင်းလဲသမရရွေးကောက်ပွဲဟာမြန်မာအပါဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလို့ကြည့်ရရိုက်မှုရှိပါသလဲမြန်မာတွေဘက်ကရောအမေရိကန်သမရရွေးကောက်ပွဲပေါ်မှာဘလို့အမြင်ရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတဲ့တော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုအမြင်ကိုဆွနစ်လိုတာကိုမီးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822999လေးဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွနစ်မီးမြန်းမဲ့သွားရှင်တွေကိုကြိုးစီပါတယ်။
ကနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ဆွေးနွေးလို့ရဲဆိုရင်လည်းအချိန်မီဆက်သွဲကြအချိန်မီဆက်သွဲကြပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့ TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9:00မှာ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ကြပါရရှင်VOA ရဲ့တရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်ရှင
်။ American သမ္မတတက်ကိုရွေးချယ်ဖို့အတွက်နိုင်ငံတော်ကမဲယုံနေမှာ American ပြည်သူတွေမဲပေးနေကြပါပြီ။ဗာဂျီးနီးယားပြည်နယ်နဲ့နယူးယောက်မြို့တို့မှာတော့မဲဆန္ဒရှင်တွေဒီကနေ့မနေ့စောပိုင်းမှာပဲလူဒန်းရှည်ကြီးတန်းစီစောင့်ဆိုင်နေကြပါတယ်။ဒီကနေ့ American သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စံတမှုဖြစ်တယ်လို့ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကပြောပြီးဒေါ်နယ်ထရန့်ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရဲ့နောက်ဆုံးနေ့အဖြစ်တနင်္လာညသကောင်းကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတင်းမှာအခုလိုပြောဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့အမေရိကန်ပြည်သူတွေရွေးချယ်မဲပေးနေကြတာမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဘက် Republican သမ္မတလောက် Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။အင်္ဂါနေ့မနေ့အစောပိုင်းမှာ New Hampshire ပြည်နယ် Dixville Hot Location နဲ့ Millsville မြို့တို့မှာမဲယုံနေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြီးတဲ့နောက်မှာတော့မဲယုံနေပိတ်သွားပြီဖြစ်ပါတယ်။ရွေးကောက်ပွဲတွေမှာမဲထည့်ဖို့ဝင်လေတက်တဲ့ Spain စကားပြော Latin နယ်ဘွား American တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြိုတင်မဲထွက်ပေးသူအရေးအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်အရေးပါတဲ့ပြည်နယ်တွေမှာမဲရလတ်တွေကသူတို့အပေါ်တည်ရောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။ဒီကနေ့အဆုံးဖြတ်ပေးမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တွေမှာအရှနွယ်ပေါင်းအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မင်းဆန္ဒရှင်ရဲ့အချက်လက်တွေကိုဆက်စပ်လေ့လာတဲ့ကက်တလစ်ရဲ့အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ရဲ့လေးချောင်းထောက်ခုမှုစစ်ဖက်အကြံပေးတွေရဲ့အကူအညီပေးမှုနဲ့ Syria နိုင်ငံ Raqqa မြို့မြောက်ဘက်ကအစ္စလာမ်မြေအစွန်းရောက် IS တို့ထိန်းချုပ်ထားတဲ့နေရာအများအပြားကိုခတ်ဦးဆောင်တဲ့ Syria တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှာဖောင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Stringers ဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလမီတာ190 kHz 1505ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန်းလာပါ
This program has come to you from the Voice of America, Washington.